အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်ကိုအနိုင်ရပြီးတဲ့နောက်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသမ္မတဘရက်အိုဘားမားနဲ့မကြခင်အချိန်မိုက်တွင်သမ္မတအိမ်ဖြူတော်မှာပထမဆုံးအကြိမ်တွေ့ဆုံမှုရှိပါတယ်။နောက်နေ့ဇန်နဝါရီလ20ရက်နေ့မှာလုံမဲ့သမ္မတကျန်းသက်စာချင်းဆိုပွဲအတွက်မစ္စတာထရမ့်အစင်းသင့်ဖြစ်အောင်တဖြည်းဖြည်းချင်းအာဏာလွှဲပြောင်းရေးစတင်မှုယူကောက်ပွဲအပြီး3ရက်ကြာမှာပဲလက်ရှိသမ္မတနဲ့ယူကောက်ခံသမ္မတတို့တွေ့ဆုံကြမှာပါ။သမ္မတအိုဘားမားဟာမစ္စစ်ကလင်တန်အတွက်အပြင်းထန်မဲဆွယ်စည်းရုံးပေးခဲ့ပြီးအရှုံးကိုရင်ဆိုင်ရတာဟာခက်ခဲပါတယ်လို့ဗိုလ်ဦးနေကပြောခဲ့ပါတယ်။ထရမ့်ရဲ့အောင်မြင်မှုတွေချီးကျူးပါတယ်လို့သမ္မတအိုဘားမားကပြောပြီးယူကောက်ခံသမ္မတအတွက်အောင်မြင်တဲ့အလွဲပြောင်းဖြစ်စေရေးဖြစ်နိုင်သမျှအားကျွမ်းတယ်လို့ဆောင်ကြဖို့အင်ဂျူရောဝန်ထမ်းတွေကိုညွှန်ကြားထားတယ်လို့သမ္မတအိုဘားမားကပြောပါတယ်။ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးဟာအမေရိကန်ဒီမိုကရေစီရဲ့အမှတ်တင်ကြေးတာတစ်ခုဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။